ဘင်္ဂလားဒေ့ချ်နိုင်ငံကဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်ကလေးအများအပြားဟာဆယ်စုနှစ်တဝက်ကြာနေပါကြောင်းမတက်နိုင်တာမျိုးဒါမှမဟုတ်အပြည့်အဝပညာသင်ကြားခွင့်မရတာမျိုးတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စာသင်ကျောင်းအစီအစဉ်တွေကိုကလေးငယ်တသိန်း3000ကျော်ကနေနောက်ဆုံးမှစခန်းတွေကကလေးတွေအားလုံးအတွက်ပါတိုးချဲ့နိုင်ရေးအာဏာပိုင်တွေကပြီးခဲ့တဲ့လအတွင်းမှာခွင့်ပြုပေးလိုက်ပြီးဖြစ်ပါတယ် AFP သတင်းဆောင်ပါကိုအခြေခံပြီးမှတင်ကြီးထိုက်ကပြောပြပေးပါမယ
်မိုဟာမက်ယူဆပ်ကဒုက္ခသည်စခန်းတွင်ကကြောင်းမှာမနေ့ခင်းတိုင်းမြန်မာနိုင်ငံတော်တချင်းကိုတီးဆိုပါတယ်မြန်မာစစ်တပ်ကြောင့်သူမိသားစုနိုင်ငံကနေထွက်ပြေးခဲ့ရသလိုစစ်တပ်ဟာသူတို့လူမျိုးထောင်နဲ့ချီကိုလည်းတပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံထားရတာပါလွန်ခဲ့တဲ့9နှစ်တာတုန်းကမြန်မာစစ်တပ်ရဲ့ရက်စက်တဲ့ချေမှုန့်မှုတွေကြောင့်အများစုမွတ်စလင်ရိုဟင်ဂျာတင်ချီပြီးဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရတဲ့အထက်မှာယူဆပ်လည်းတဦးအပါအဝင်ဖြစ်ပြီးအခုတော့သူကအသက်15နှစ်ရှိနေပါပြီမြန်မာနိုင်ငံတွင်းမှာတော့တချို့သောသူတွေကရိုဟင်ဂျာတွေကိုနိုင်ငံခြားသားတွေလို့ရှုမြင်ကြပြီးရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းဖို့ကြိုးစားတယ်ဆိုတဲ့စွပ်စွဲချက်နဲ့လေမြန်မာအစိုးရအနေနဲ့ကုလသမဂ္ဂတရားရုံးမှာရင်ဆိုင်နေရတာပါ။ဒါပေမဲ့လည်းယူဆပ်ကတော့အနာဂတ်မှာဌာနေပြောင်းနိုင်ဖို့ရည်မှန်းထားပါတယ
်။
ပညာဆက်သင်ပြီးဒီနေ့မှမြန်မာပြည်ကိုပြန်လိုပါတယ်။ကျွန်တော်အိမ်မက်ကတော့လေကြောင်းဆိုင်ရာအင်ဂျင်နီယာဒါမှမဟုတ်လေလေယာဉ်မှူးဖြစ်ပြီးရန်ကုန်ကိုကိုယ်တိုင်လေယာဉ်မောင်းပြီးသွားကျင်ပါတယ်။
ဒုက္ခသည်စခန်းရဲ့အတွင်းကကလေးငယ်အများအပြားကတော့ဆဲစုနှစ်ထက်ဝက်နေပါပညာသင်ကြားခွင့်အပြည့်အဝမရကြသလိုလုံးဝကြောင်းတက်ခွင့်မရတာမျိုးလည်းရှိပါတယ်။ပညာသင်ကြားပေးမှုဟာဆိုရင်ရိုဟင်ဂျာတွေမကြခင်ဌာနေပြန်ရေးဖြစ်လာမှာမဟုတ်ဘူးဆိုတာကိုအသိအမှတ်ပြုရာရောက်မဲ့အရေးဘင်္ဂလားဒေ့ရှ်အစိုးရကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာဆရာနာသိမ့်ပြီးတဲ့နောက်မှာတော့ဒီမျောလင်းချက်ကပို့ပြီးတော့အလန့်ဝေးသွားပြီလို့လည်းရှုမြင်ကြပါတယ်။ပြီးခဲ့တဲ့လအတွင်းမှာတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တို့က UNICEF ရဲ့စာသင်ကျောင်းများအစီအစဉ်ကိုတိုးချက်ဖို့ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ကတော့ဒုက္ခသည်တွေထာနေပြန်ရေးလိုလားနေစေဖြစ်ပါတယ်။စာသင်ကျောင်းတွေမှာမြန်မာသင်ယူညွှန်တန်းအတိုင်းမြန်မာလိုသင်ကြားပြီးနေ့စဉ်အတန်းတွေမစခင်မှာလည်းမြန်မာနိုင်ငံတော်တချင်းကိုတည်ဆူရပါတယ်။ကာရာပါရီပုဂ္ဂလိကကျောင်းရဲ့ကျောင်းအုပ်မိုဟာမက်ရှူဖီကတော့ကလေးတွေကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါဗျ
။ Juan Nasal Myanmar to has class for us.
ဘာရန်ကျောင်းသားတူက2019ခုနှစ်မှာဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့ဆိုရင်အခု9နှစ်ကြာပြီအချိန်မှာအခွင့်အရေးရလို့ပညာရေးကိုပြန်စမယ်ဆိုရင်လည်းအခက်အခဲရှိပါတယ်။သူတို့ကအခုအသက်ကြီးသွားပြီးသူတို့နဲ့ရွယ်သူတွေထက်အတန်းငယ်မှာပြန်တက်ချင်မှာမဟုတ်ပါဘူးပြီးခဲ့တဲ့9နှစ်အတွင်းကလေးတွေကစာသင်နှင့်အများစုပြတ်ခွက်ခဲ့တာကြောင့်ဒီအစီအစဉ်အတွက်အဓိကအခက်အခဲတစ်ခုဖြစ်ပါတယ
်ဒုက္ခသည်စခန်းတွင်းကလူဦးရေတက်တန်းလောက်ထဲမှာ50ရာခိုင်နှုန်းလောက်ကအသက်18နှစ်အောက်တွေဖြစ်ပါတယ်ရိုဟင်ဂျာတွေကိုပညာသင်ပေးတာဟာဆိုရင်ဒီမွတ်စလင်လူနည်းစုဟာနောက်ဆုံးမှာဘင်္ဂလားဒေ့ရှ်မှာအသားကျသွားလိမ့်မယ်ဆိုတာမျိုးမြန်မာဘက်ကိုအချက်ပြလိုက်သလိုဖြစ်သွားမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကတွေးဆခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဘူချုပ်ကြီးဟောင်းမာဖူဇာရာမန်ကပြောပါတယ်ရိုဟင်ဂျာတွေထွက်ပြေးလာစဉ်အချိန်ကသူကဘူချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်အထူးသဖြင့်ဒုက္ခသည်စခန်းတွေအတွင်းပညာမတတ်တဲ့လူငယ်အမျိုးသားမျိုးဆက်တစ်ခုရှိလာမဲ့အန္တရာယ်ကြောင့်ရေရှည်အစီအမံတစ်ခုလိုအပ်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရကနားလည်သဘောပေါက်သွားတာဖြစ်တယ်လို့လည်းသူကပြောပါတယ
်။ But over time, Bangladesh has also realized
အချိန်ကြာလာတာနဲ့အမျှလုံတဲ့လုံထိုက်တာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကနားလည်လာပါတယ်။၅နှစ်တာကြာမြင့်ခဲ့ပြီးဌာနေပြန်ရေးအခြေအနေကလည်းမတွေ့သေးပါဘူး။တရက်ကိုလူ300နဲ့ဒီကနေ့ဆမယ်ဆိုရင်တော့သူတို့အားလုံးအိမ်ပြန်ရောက်ဖို့ဆယ်စုနှစ်နဲ့ချီကြာမြင့်မှာဖြစ်ပါတယ်
။နေဆက်တလျှောက်မှာစိတ်ကြွစီမှောင်ခိုကူးကြတဲ့ရာဇဝတ်ကိုင်းတွေရှိနေတာနဲ့အတူပဲဒုက္ခသည်စခန်းတွေမှာလုံခြုံရေးကိစ္စကပြဿနာကြီးတစ်ခုဖြစ်နေတာပါ။ပြီးခဲ့တဲ့9နှစ်တာအတွင်းလူသားမှုကအနည်းဆုံး100ကျော်ရှိခဲ့ပါတယ်။လက်နက်ကိုင်သဘုံအဖွဲ့တွေလည်းလှုပ်ရှားနေကြတာပါ။သူတို့ကလူမှုအတိုင်းဝိုင်းကောင်းဆောင်ဒါစင်နဲ့ချီပြစ်တက်ခဲ့ပြီးဖြစ်သလိုစိတ်ကုံနေကြတဲ့လူငယ်အမျိုးသားတွေကိုလည်းစုဆောင်းနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်။